မစုံပေါ်မှာမြန်မာနိုင်ငံတွင်းမှာကိုဗစ်လူနာတွေကိုကုသမှုပေးမဲ့ဆေးရုံလေးထပ်ပြီးတိုးထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ချိန်မှာပဲအရေးပေါ်လူနာတွေဆေးရုံပို့ဖို့အခက်အခဲဖြစ်နေရတယ်လို့ဖြားနာကူဆေးကတာဝန်ငယ်ဆရာဝန်တဦးကပြောပြီးတော့ပုဂ္ဂလိကဆေးရုံတွေမှာပါကုသမှုပေးနိုင်အောင်အမြန်စီစဉ်ဖို့အကြံပေးတဲ့အကြောင်းပြောပြပေးကြပါတယ်ကိုဗစ်လူနာတွေကိုအထူးကုဆေးရုံကြီး9ရုံမှာကုသပေးဖို့ကျန်းမာရေးဝန်ကြီးဌာနကအရေးပေါ်စီစဉ်ထားတဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟုကုသရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်
။ခုလက်ရှိမှာဆိုရင်ပိုးထွေးလူနာတွေကတော့15,000ကျော်သွားပြီပေါ့နော်။မနေ့ကတော့တခွဲတိကျလူနာ1,142ယောက်တိုးတယ်။ပြောချင်တာကတော့ဆေးရုံဆင်းတဲ့ဦးကြီးနဲ့ထပ်တက်တဲ့ဦးကြီးဟာဆိုရင်4,000လောက်4,000ကျော်ကျော်တော့ဖြစ်နေတာပေါ့နော်။ဒီနေ့တွေမှာတော့2,000+3,000အဲ့ဒီခိုင်မှာဆိုလို့ရှိရင်ဆေးရုံတင်ဖို့လိုရသူဆိုပြီးတော့မလိုတဲ့သူဆိုကျွန်တော်တို့ခွဲခြားထားတာရှိပါတယ်။ဒါဒီ rapid test kit တွေရရှိပြီးတဲ့နောက်ပိုင်းမှာခွဲလိုက်တာဖြစ်ပါတယ်ကျွန်တော်တို့ကိုဗစ်ကုသရေးဆေးရုံကြီး9ရုံပေါ့နော်အဲ9ရုံမှာကုသပေးမယ်ဆိုပြီးတော့ထုတ်ထားပါတယ်ဒီပါကီဒုက္ခဆေးရုံကြီးရဲ့တောင်းကလာဒုက္ခဆေးရုံကြီးရဲ့ကိုဗစ်ကုသရေးဌာနဖောက်ကြီးရဲ့အရင်က3ခုပေါ့နော်ဒါအပြင်ကျွန်တော်တို့ရန်ကုန်ဆေးရုံကြီးရဲ့နောက်ကလာဆေးရုံကြီးရဲ့အင်းစိတ်ဆေးရုံကြီးရဲ့သင်္ကန်းကျောက်စာပြဆေးရုံကြီးရဲ့နော်ဒီ4ခုမှာပါထက်ချက်ပြီးစုစုပေါင်း9ခုမှာကုသမှုပေးမယ်ပေါ့
ကိုဗစ်သံရလူနာတွေမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိအများဆုံးနဲ့လူများများဆစ်ဆဲနိုင်အောင်နဲ့ပိုးပြတ်ပွားမှုကြိုတင်ကာကွယ်နိုင်ရေးပြည်နယ်နဲ့တိုင်းနယ်အထိ rapid test တွေနဲ့ဆစ်ဆဲနိုင်အောင်မနေ့ကစစီစဉ်နေပြီလို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ
်မြို့နယ်ဆေးရုံတွေဒီပေးဖို့ယူရတယ်မနေ့ကစပြီးတော့ကျွန်တော်တို့တိုင်းနယ်ပြည်နယ်မှာရှိတဲ့ဆေးရုံတွေကိုဒီ rapid test kit တွေဖြန့်ဝေဖို့အတွက်စေလွန်နေပြီပေါ့နော်။ကြရရဲ့မကွေးရဲ့နေပြည်တော်ရဲ့အတွက်ဆိုပြီးဒီမှာယူပြီးတော့ပို့ပေးမယ့်ကိစ္စတွေဒါဆောင်ရွက်နေတယ်လို့ပဲခင်ရညွန့်နဲ့ဆေးရုံတွေလာစစ်ဆေးနိုင်မှာဖြစ်တဲ့အတွက်ကြောင့်မို့မြင်းလက်ကစားတို့ကုသမှုတွေပေးနိုင်မယ်သူရဲ့ contact တွေရှာနိုင်မယ်နောက်ထပ် contact တွေလိုက်ချာကြရတယ်ကျမတို့ရောဂါကိုထိန်းချုပ်နိုင်မှုမှာဆိုရင်အများကြီးအထောက်အကူပြုနိုင်တယ်ပေါ့နော်။အခုလက်ရှိအနေအထားရဆိုရင်ကျမတို့ဒီမှာပို့သွေးတဲ့သူ15,000ကျော်ရှိနေပြီလေလို့နောက်ထပ်ကျမတို့ထက်ချက်တာတွေရှိပါတယ်အောက်မြို့အင်အားတွေမှာထက်ချက်တာရှိတယ်ရုံးမနောက်ထပ်အောင်တစ်ကိုထပ်ပြီးတော့ထပ်တိုးချက်တဲ့အပြင်ကိုရုံးမမှာနောက်ထပ်အဆောင်နှစ်နောက်ထပ်ဒီနေ့အများကြီးလက်ခံလို့ရအောင်လဲနောက်ရှင်ကျင်းမှုတက်တူရဲ့ပညာရေးကောလိပ်တွေမှာထပ်ပြီးတော့တိုးချက်တာလည်းရှိပါတယ
်အခုဖြားနာကူဆေးကနေမှာလဲအနမ်းပြောက်ကိုဗစ်လက္ခဏာပြလူနာတွေရာနဲ့ချီပုံလာသလိုအရေးပေါ်ဆေးရုံတင်ကုသမှုပေးနိုင်မှုအခြေအနေတွေဟာလဲအတော်လေးအခက်အခဲဖြစ်လာနေတယ်လို့ဖြားနာကူဆေးကများရန်ကုန်ကွန်ရက်တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
ဒီနေ့ကဒီလက်လောအနေထားရဒီရပိုင်းနဲ့ဆေးရုံတွေမှာ emergency လူနာရဲများနေတယ်။အဲကျွန်တော်တို့တကယ်လွဲတဲ့ emergency နဲ့ဒီနောက်နေနေတော့ဘာလက်မခံနိုင်တဲ့အတိုင်းအတာတွေဖြစ်နေတယ်။ကျွန်တော်တို့မနေ့ကဆိုလူနာတော့၂ရက်တော့ရှိရယ်ပေါ့နော်။ဟိုတော်တော်ဒုက္ခရောက်ပါတယ်။မနေ့ကဆေးရုံအနေထားရလွဲလို့မရတော့ဘူး။တကယ်တော့အဲ့လူနာတွေကကြောင့်ဆေးရုံသွားပြီးဆေးရုံမှာပဲကုသမှုခံရမှာပေါ့နော်။အခုကဘာဖြစ်နေလဲဆိုဆေးရုံတွေကလည်းနေရာကတင်နေအပြည့်အစုံလူနာတွေက emergency တွေကြီးပဲ။ကျွန်တော်တို့က emergency လွဲလို့မရတဲ့အနေထားမျိုးတော့အခုလက်ရှိဒီတော်တော်ကျုံနေရတယ်ပေါ့နော်။
အခုလိုအစိုးရဆေးရုံကြီးတွေမှာလူနာတွေပုံပြီးအရေးပေါ်အခြေအနေနဲ့အခက်အခဲကြုံနေရချိန်မှာပုဂ္ဂလိကဆေးရုံကြီးတွေနဲ့ဆေးကန်းတွေကိုကျန်းမာရေးစီနီယာစတမတ်ချက်တွေနဲ့အညီကုသမှုပေးသင့်ပါတယ်လို့ဒေါက်တာကျော်မင်းထွန်းကအကြံပြုပါတယ
်ဒီ emergency အခြေအနေမဟုတ်တဲ့လူတွေကိုဒီ isolation center ထားပြီးတော့ quarantine center ထား ic covid ဒီ positive center တွေများများပွဲမြင်မြန်လို့အခုကဆေးရုံတွေကတော့ပုံနေတယ် positive သမားတွေကိုဖောင်ကြီးရလာမဟုတ်လို့တဲ့စေတနာတက်တယ်ဖောင်ကြီးကလည်းနေရာကလည်းသူ့နေရာနဲ့သူသူကအပြည့်ခဲ့တယ် private section တွေနဲ့ဆေးရုံဆေးကန်းတွေကိုပေးပွင့်လိုက်တော့အမ private က public သွားကြမယ် government လည်းအခု private လည်းအခုပေါင်းကူပေါ့နော်ပေါင်းကူပြီးတော့ပေါင်းလို့ရောက်ပါမယ်ဟုတ်ကဲ့ government ကပဲခုနေတော့ private ကိုမပေးတဲ့ပုံမှာပြဿနာအဲ့မှာ top ပုံနေဆေးရုံနေမှာ unit တစ်ခုတက်မှလာဆန်ကျင်ဆန်ကျင်တစ်ခုတက်မှလာအဲ့ဒီဆန်ကျင်ဆန်ကျင်ရှိရင်ဖွင့်ပြီးတော့ဒီချိန်မှာတော့အကုန် wide view ကုလိုက်ရင်ကျွန်တော်တို့ဒီကောင်းမှာလူအင်အားရလာလိမ့်မယ်လူအင်အားရလာပြီခုန top ပုံနေကိစ္စကိုရောက်အောင်အလုပ်လေးကိုသူမျိုးစီလုံးလိုက်မယ်ဆိုရင်ပေါ့နော်တော်တော်ကြီးကိုဒီကာလမှာကျွန်တော်ထိန်းဖြစ်သွားလိမ့်မယ်
မြန်မာနိုင်ငံတွင်းမှာကိုဗစ်ကူးစက်လူနာနဲ့တန်ရလူနာတွေကိုပုဂ္ဂလိကဆေးရုံဆေးခန်းတွေမှာပါခွဲဝေလက်ခံကုသမှုပေးရေးမကြခင်အကောင့်ထဲဖော်တော့မယ်လို့တော့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။အခုလက်ရှိအခြေအနေမှာတော့နိုင်ငံတော်ပြည်တွင်းကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာပိုးရှိမရှိအုပ်စုလိုက်အများအပြားတရိုင်းနဲ့ထက်ဆစ်ဆဲနေသလိုနေ့စဉ်ဆိုသလိုလဲပိုးတွစ်ရှိနှုံကမြန်ဆန်မြင့်တက်လာနေပါတယ်ရှင်။ကျွန်မစုမမ